မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဖန်ချန်လောင်လာရောက်တဲ့ခီးစဉ်ဟာတရုတ်အစိုးရရဲ့နိုင်ငံတကာဘက်ဆောင်ဆက်ဆံရေးကိုမြင့်တင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကအစီအစဉ်တရဖြစ်နိုင်ပြီးတော့မြန်မာပြည်ကအနောက်အုပ်စုနဲ့ပိုးပြီးတော့နီးနီးကပ်ကပ်ဆက်ဆံလာတဲ့အပေါ်တရုတ်ဘက်ကဆက်ဆံရေးကိုတိုးမြင့်လာတာဖြစ်နိုင်ကြောင်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်ကြပါတယ်တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပေးမှာပါခင်ဗျာ
ဟုတ်ကဲ့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ဗဟိုစစ်ကော်မရှင်ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဖန်ချန်လောင်းဟာကဇက်စတန်မြန်မာထိုင်းသုံးနိုင်ငံခီးစဉ်အတွင်းဒီလ22ရက်နေ့ကမြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိလာတာဖြစ်ပါတယ်ဒီလ23ရက်နေ့ကတော့နေပြည်တော်မှာနိုင်ငံတော်တမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်တို့နဲ့တွေ့ဆုံခဲ့တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်သမရနဲ့တွေးဆုံပွဲမှာနေဆက်ဒေတာတည်ငင်ဖွင့်ဖြိုးရေးတိုင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့ငြိမ်းချမ်းရေးတည်ဆောက်မှုတရုတ်မြန်မာအစိုးရအကြမ်းမာတာမကတမ်ဘရော၂ရက်အကြမ်းမာပါပုံမူပူပေါင်းဆောင်ရွက်မှုအစိုးရအသည့်လက်ထက်မှာအရှိန်အဟောင်းမခွဲခြားပဲချစ်ကြည်ရင်းနှီးစွာဆက်ဆံမှုနဲ့နှစ်နိုင်ငံဘက်ဆုံမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးကိုနောက်တဆင့်တွန်းပြင့်ဆောင်ရွက်သွားဖို့စရာတွေကိုဆွေးနွေးခဲ့ကြောင်းအစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်တရုတ်နိုင်ငံမှာနေထိုင်ပြီးတရုတ်မြန်မာဆက်ဆံရေးကိုလေးလာနေသူဒေါက်တာလှကျော်စောကတရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုဥက္ကဋ္ဌရဲ့ခီးစဉ်ဟာတရုတ်နိုင်ငံရဲ့နိုင်ငံတကာနဲ့စီးပွားရေးစီးရေးကုန်သွယ်ရေးနဲ့လူထုအချင်းချင်းကြားဆက်ဆံရေးစတဲ့ဘက်ဆောင်ဆက်ဆံရေးကိုမြင့်တင်လှုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေကအစီအစဉ်တရက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။အထူးသဖြင့်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုတဆင့်မြင့်ဆောင်ရွက်နေခြင်းလည်းဖြစ်တယ်လို့ပြောပါတယ်။
အထူးသဖြင့်သူ့အိမ်ဒီနာချင်းနိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာအလုံးဒီတိုင်းဆက်ဆံတာပါ။ဒါပေမဲ့အခုအချိန်ကဆက်ဆံလာတာပိုစိတ်လာတယ်ပိုတိုးလာတယ်လို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့သူကတရုတ်နဲ့အာဆီယံဆက်ဆံရေးကိုသူကတဖြစ်မြှောက်လိုက်တာပေါ့။အဲ့တော့အာဆီယံနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကဘာဖြစ်လို့တော့အရေးကြီးလာလဲဆိုတော့အာဆီယံနိုင်ငံတချို့နဲ့တရုတ်နဲ့ဆက်ဆံရေးတွေမပြေမလည်ဖြစ်လာတာညားတယ်။ဥပမာအားဖြင့်တောင်တရုတ်ပင်လယ်ကိစ္စနဲ့နော်ဖိလစ်ပိုင်နဲ့ဖြစ်နေတဲ့ကိစ္စမျိုးဗီယက်နမ်နဲ့ဖြစ်နေတဲ့ကိစ္စမျိုးအဲ့ဒါမျိုးတွေများလာတော့သူကအာဆီယံနဲ့ဆက်ဆံရေးကပိုမိုကောင်းမွန်မှုအတွက်သူကအာဆီယံနိုင်ငံတွေကိုအတော်အထူးဂရုပြုပြီးတော့လှုပ်ရှားနေတာဖြစ်တယ်အထူးသဖြင့်လာမယ့်စက်တင်ဘာလမှာကျင်းပမယ့်တရုတ်နဲ့အာဆီယံပူးပေါင်းတဲ့လုံခြုံရေးဆွေးနွေးပွဲတွေပါတယ်ဆိုတော့ကြိုတင်ပြင်ဆင်ကြတာလည်းဖြစ်ပုံရပါတယ
်ဒါအပြင်မြန်မာနိုင်ငံဟာ2012ခုနှစ်အတွင်းနိုင်ငံရေးအပြောင်းအလဲနဲ့အတူအနောက်နိုင်ငံတွေနဲ့ဆက်ဆံမှုတွေတိုးမြင့်လာတာကြောင့်တရုတ်နိုင်ငံဘက်ကမြန်မာပြည်နဲ့ဆက်ဆံရေးကိုတိုးမြင့်လာတာဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ
်ဟုတ်ပါတယ်ဗမာပြည်ကအခုအနောက်နိုင်ငံတွေနဲ့တအားဆက်ဆံရေးကောင်းလာတဲ့ခါကျတော့တရုတ်မှာစိုးရိမ်ပူပန်မှုတွေရှိလာတာမှန်ပါပဲအပြိုင်အဆိုင်ပေါ့ဗျာဒါကတော့ဟိုနိုင်ငံငယ်ကလေးတွေကိုဒီအင်အားကြီးနိုင်ငံတွေကအပြိုင်အဆိုင်ဆွဲဆောင်တင်းသွင်းနေတဲ့ကာလပဲကျမတို့နိုင်ငံကအခုတကားဖလာတော့မယ်ဆိုတဲ့အခါကျတော့နောင်ပြရင်ကကွန်ပျူတာတက်လာနိုင်မယ်လို့တချို့ကပြကြတာပေါ့ဈေးကွက်အရာလဲဆိုတာဖွံ့ဖြိုးလာနိုင်တယ်အဲ့တော့သင်ယောက်သားတအားလဲငိုရီကအင်မတန်ပေါင်းရတဲ့နိုင်ငံဖြစ်တော့အလူအရက်တွေဖြစ်လာကြတာပေါ့ဗျာဒီလိုအနေနဲ့ကလည်းအရင်တော့ကတော့သူတယောက်ခဲဟိုဆက်ဆံရတယ်လို့ပြောတာ။အခုကျတော့အားလုံးနဲ့မျှဝေဆက်ဆံရမယ်ဆိုတဲ့အခါကျတော့သူလည်းခြေလန်းခက်စိတ်စိတ်တုတ်တုတ်ကလေးလုံလာတာလည်းဖြစ်နေပါလား။
မြန်မာနိုင်ငံအတွင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့တရုတ်နိုင်ငံကမြန်မာပြည်အတွင်းမှာရင်းနှီးမြှုပ်နှံမှုတွေတည်တည်တတ်တာကျဆင်းလာခဲ့ပါတယ်။အထူးသဖြင့်မြေဆုံရေကာတာရပ်ဆိုင်းလိုက်တာနဲ့မုံရွာမြို့အနောက်ဘက်ကလေဘရောင်းတောင်ကျင်းနီစီမံကိန်းပေါ်ကန့်ကွက်မှုတွေတိုးမြင့်လာပြီးတဲ့နောက်မှာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။လောလောဆယ်မှာတော့တရုတ်နိုင်ငံရဲ့စွမ်းအင်အတွက်အသက်သွေးကြောလို့ဖြစ်လာမဲ့ကြောက်ဖြူကူမင်းရေနံနဲ့တဘာဝတန်းွေပိုက်လိုက်ဟာလေမြန်မာပြည်သူတွေရဲ့ကန့်ကွက်မှုတွေကြောင့်မတည်ငြိမ်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်